ဒီကနေ့အစိုးရဆက်တော်နဲ့တမရောကနိုင်ငံထိပ်သီးအကြီးအကဲတွေဟာနေပြည်တော်ကတမရအိမ်တော်မှာအစည်းအဝေးတရချင်းပါပြီးတော့ရခိုင်ပြည်နယ်အရေးကိစ္စအပါအဝင်အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေတွေဆွေးနွေးခဲ့ကြပါတယ်။ဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့ဆွေးနွေးတဲ့အကြောင်းအရာတချို့ကသတင်းထုတ်ပြန်တဲ့အပေါ်နိုင်ငံရေးလှစ်လာသူတွေကဝေဖန်တာတွေရှိနေပေမဲ့လို့လက်ရှိကြုံတွေ့နေရတဲ့နိုင်ငံအခြေအနေအရအရက်ဖက်စစ်ဖက်ဆက်ဆံရေးကိုပုံမစည်းလုံးညီညွတ်ဖို့လိုအပ်ကြောင်းသုံးသပ်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့မြေပြည်တော်မှာကျင်းပတဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးအခြေအနေနဲ့ဆက်လင်းတဲ့အစည်းအဝေးကိုစွတ်တော်အစည်းအဝေးတွေကိုရုပ်တရက်ရနာပြီးနောက်တရက်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအစည်းအဝေးကိုနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒုသမ္မတ2ဦးပြည်သူ့လွတ်တော်နဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌ2ဦးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဒုတပ်မတော်ကာကွယ်ရေးဦးစီးချုပ်ပြည်ထောင်ရေးကာကွယ်ရေးနဲ့နေသက်ရေးရာဝန်ကြီးဌာနနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေနဲ့အတူပြည်ထောင်စုရှင်းနေကျုံးတဲ့တမရာယုံဝန်ကြီးဌာနဒုဝန်ကြီးတို့ပါဝင်တက်ရောက်ခဲ့ပါတယ်။အစည်းအဝေးအပြီးမှာတော့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP တို့နဲ့နားလည်မှုစာချုပ်လွှာရေးထိုးထားတဲ့အခြေအနေစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းမှုအခြေအနေရှန်ဂရီလာဒိုင်ယာလော့ဂ်နဲ့ပတ်ဆိုင်တဲ့ကိစ္စရပ်အပြင်စခိုင်းပြည်နယ်နဲ့နေဆက်လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးကြကြောင်းတင်ထုတ်ပြန်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာလဲထုတ်ပြန်တဲ့တင်ပြင်ထပ်မံပြောဆိုလို့မရကြောင်းသာဖြေကြားခဲ့ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်ကျိုးသိန်းကသတင်းထုတ်ပြန်ချက်ဟာပြည်သူတွေကြားမှာဖြစ်ပေါ်နေတဲ့ထင်ယောင်ထင်မှားဖြစ်မှုတွေကိုသွန်းမိုးစေတဲ့ထုတ်ပြန်ချက်မျိုးဖြစ်စေလိုကြောင်းပြောပါတယ်။
ဒီအစည်းအဝေးနဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်ဟာဒီနေ့ရအရန်ဆန်လုံးတွေလို့ကျွန်တော်မြင်တယ်။အဲ့တော့ဒီမြန်မာနိုင်ငံရဲ့နာမည်ပါလုံးကြီးနဲ့ပတ်သက်လို့ဖြစ်ဖြစ်နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့ဖြစ်ဖြစ်အများပြည်သူကအင်တာနက်ဖိတ်ဝင်သားတွေလို့မြင်တယ်။နောက်အဲ့လိုအခြေအနေမျိုးမှာဒီသတင်းထုတ်ပြန်တဲ့နေရာမှာဟိုပြည်သူလူထုကြားမှာလည်းပဲကြောင်ထမားဖြစ်မှုတွေဟိုကောလာဟာလာတွေတခြားဒီကိုတခြားဒီကိုသွားမှုနိုင်တဲ့သတင်းထုတ်ပြန်ချက်မျိုးတိတိကျကျထုတ်ပြန်ပြီးတော့ပြည်သူလူထုကိုအသိပေးနိုင်ဖို့အရေးကြီးတယ်လို့မြင်တယ်
မြန်မာပြည်ရဲ့လက်ရှိအခြေအနေမှာအရက်သက်စစ်ဘက်ခေါင်းဆောင်တွေဟာရန်ဖာရန်ကာတွေးဆုံတာမျိုးမဟုတ်ပဲပုံမှန်တွေးဆုံဆွေးနွေးဖို့ဟာအရေးတကြီးလိုအပ်နေကြောင်းလည်းပြောပါတယ်ဒီလိုတွေးဆုံဆွေးနွေးရမှာအပြန်အလှန်ယုံကြည်မှုရှိရှိပူးပေါင်းဆောင်ရွက်နိုင်ဖို့အခုလိုဆက်ပြောပါတယ်
အဲ့တော့လက်ရှိအခြေအနေမှာတော့ဟိုမှာကျွန်တော်တို့လည်းကြုံတွေ့နေရတဲ့စိန်ခေါ်မှုတွေတက်သေးတွေကိုဒါရင်ဆိုင်ပြီးတော့ဖြေရှင်းတဲ့နေရာမှာအဲကျွန်တော်တို့ဟာဒီအရက်ကဲကုန်းဆောင်တွေနဲ့စစ်ဘက်ကုန်းဆောင်တွေချာမှာဂျူဂျူနီနားလည်းမရှိရှိပူပေါင်းဆောင်ရွက်နိုင်လို့လိုအပ်တယ်လို့မြင်တယ်။အဲ့တော့ရပ်ဘက်ကုန်းဆောင်တွေလို့ပြောတဲ့နေရာမှာကျွန်တော်တို့ဟာဟဲ့လားရခိုင်ပြည်နယ်မှာနော်ရခိုင်ပြည်သူလူထုအများကြီးရထောက်ခံမှုကိုရထားတဲ့ရခိုင်မျိုးသားပါတီကုန်းဆောင်တွေရဲ့အထက်ကဏ္ဍကိုလည်းထည့်သွင်းစဉ်းစားဖို့လိုအပ်တယ်လို့မြင်တယ်။တစ်ဖက်ကဒီလွတ်တော်တွေကအပန်တွေကိုလည်းနားထောင်မှုအရေးကြီးတယ်လို့မြင်တယ်။
မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ကလူမှုစစ်ဆန်ရေးဒါရိုက်တာဦးအောင်သူငင်းကအစည်းအဝေးရဲ့ရက်လက်ကိုတုံးတက်ဖို့ခက်ခဲပေမဲ့လက်တလောအခြေအနေအရစစ်တဲ့ရက်တဲ့စစ်ဆန်ရေးမှာညီညွတ်ရေးဟာအရေးကြီးလာကြောင်းပြောပါတယ်
။ဒီခိုင်ဒီနယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်လို့နိုင်ငံကသိအားတွေကကျွန်တော်တို့ကတော့များလာတာပေါ့နော်။ကျွန်တော်နောက်တစ်ခါကျတော့လည်းတန်ခါ Facebook ကြီးတချို့ကိုပြန်လုပ်မယ်ဆိုတဲ့ဟာမျိုးနဲ့သတင်းတွေရှိလာတယ်။ရှိလာတော့အဓိကတော့ရဟိုညီညွတ်ရေးဟာအရေးကြီးပါပေါ့နော်။ကျွန်တော်တို့အောင်သတိကြည့်တဲ့စစ်ပေါင်းအရာတွေကိုပြောတာလေနောက်တစ်ခါကျတော့လည်းဟိုကျွန်တော်တို့တိုင်းပြည်ထဲမှာဟိုဒီကာလမှာပုံပြီးတော့ဟိုညီညွတ်မှုရှိဖို့လိုတယ်ဆိုတဲ့ကာလပေါ့နော်ဆိုတော့အဲ့တော့တစ်ခါမှကျတော့လည်းဖြစ်နေတာကအစိုင်းကြီးမှာအစိုးရတစ်ခုဖြစ်နေတယ်လို့စစ်တပ်ရဲ့ရုပ်ရည်တွေကိုအစိုးရကထိန်းလို့မရဘူးစသဖြင့်ဒီလိုပြောဆိုနေတာလည်းရှိရောကျွန်တော်ထင်တယ်ဒီစစ်ပဲအရပဲဆက်ဆံရေးကြီးနေဖို့ကလည်းပိုအရေးကြီးတယ်လို့ထင်ပါတယ်
ဒီရက်ပိုင်းတွေအတွင်းမှာတော့စခိုင်းပြည်ရဲ့အရေးကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာကဖိအားပေးတာတွေမြင့်တက်လာနေသလိုအစိုးရကစုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုဖွဲ့ဖို့ကြေညာခဲ့ပေမဲ့ပြည်တွင်းမှာနိုင်ငံရေးဖိအားပေးတာတွေလည်းရှိနေပါတယ်။ဒေါ်စန်းစုကြည်ကတော့ရခိုင်ပြည်နဲ့ပတ်သက်ပြီးပြည်ထနာရဲ့ဇင်းပြစ်ကိုပြည်ရင်းပြည်ပကနားလည်ဖို့လိုအပ်ကြောင်းဂျပန်ခြေစိုက် NHK သတင်းဌာနနဲ့အမေးဖြေမှာပြောဆိုထားပြီးပြည်ထောင်စုအစိုးရအဖွဲ့ယုံဝင်ကြီးဌာနပြည်ထောင်စုဝင်ကြီးအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဒေါက်တာတောင်းထွန်းကလည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ရေးကိုဓမ္မတိထန်ကြကြရှုမြင်ဖို့အရေးကြီးကြောင်းအာရှလုံခြုံရေးဆိုင်ရာထိပ်သီးအစည်းအဝေးမှာပြောကြားထားပါတယ်
ကိုမိုးစောတင်ပြသွားတာပါရှင် POA မြန်မာပိုင်းအစီအစဉ်ကနေစောင့်ကြနေညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာအစိုးရရဲ့ထိပ်သီးအစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးအကဲခတ်ရဲ့အမြင်တွေကိုနားဆင်ကြရအောင်ပါ။ဒီခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာအစိုးရတက်မတော်နဲ့စစ်တော်ထိတန်းကောင်းဆောင်တွေရှက်ရှားပါပါတွေ့ဆုံဆွေးနွေးခဲ့ကြပေမဲ့ထူးထူးခြားခြားရလဒ်တွေထွက်ပေါ်နိုင်မှာမလားဆိုတာကတော့မိခွန်းတွေထွက်ပေါ်နေကြဖြစ်ပါတယ်။ထိတန်းကောင်းဆောင်တွေပါဝင်တဲ့နိုင်ငံတော်လုံခြုံရေးနဲ့ကာကွယ်ရေးကောင်စီကားလုံးအဖွဲ့အစည်းနဲ့ဆွေးနွေးမှုမျိုးမဟုတ်တဲ့အတွက်လဲရှလာတိတိကျထွက်ပေါ်လာနိုင်မှုမသေးချတဲ့အကြောင်းနိုင်ငံရေးနဲ့စီရဲအကဲခတ်ဦးမမောင်စိုးကပြောပါတယ် VOA ဝိုင်းတော်သားကိုဇော်ဝင်းလိုင်ကဆက်သွယ်မြင်နေရမှာဦးမမောင်စိုးကအခုလိုစတင်ဖြေကြားပါတယ်
ဒီနေ့အစည်းအဝေးကအမှန်မှန်တော့ဒီနေ့မှာပြည်သူ့လွတ်တော်မှာဟိုကျွန်တော်တို့စခိုင်းနဲ့ပတ်သက်ပြီးတော့ဟိုစုံစမ်းအဖွဲ့မှာနိုင်ငံသားတယောက်ထည့်နေဆိုတဲ့ကိစ္စကိုဆွေးနွေးဖို့ရှိတာဟုတ်နော်
ဟုတ်ကဲ့
အဲ့တော့ဒီနေ့ဆွနေပွဲဒီအိဟာနဲ့ပတ်သက်ပြီးတော့ဆွနေတယ်လို့ယူဆရတာပေါ့နော်အဲ့လိုယူဆရပါလေနော်ဒါပေမဲ့အဲ့ဒါကာလုံဆွနေဝဲမဟုတ်ခင်းနဲ့အမှားဆိုပေါ့ဗျာဖြစ်တဲ့ခါကျတော့ကျွန်တော်တို့စဉ်းစားတဲ့ခါကျတော့ဒါ NLD အစိုးရအနေနဲ့တမတော်ကိုဒီနေ့အထိပေါ့၃နှစ်ကျော်ကာလတည်းမှာကာလုံမခေါ်ပဲသွားတဲ့ပုံစံအတိုင်းပဲသွားမယ်ဆိုတဲ့ဟာမျိုးနဲ့ချစ်ကပ်နေကိုရတယ်လို့ယူဆရပါတယ်အဲ့တော့အခုကတော့ကာလုံမဟုတ်ဘူးလို့ပြောလို့ရပါတယ်အဲသူတို့အနေနဲ့ကာလုံကို NLD အစိုးရအနေနဲ့ကျော်သွားခြင်းတဲ့ပုံစံတွေ့ရတယ်လို့ပဲပြောရပါမယ်
နောက်တစ်ခုကစောစောကဥမာဆိုဟိုတုံသက်တယ်လို့ပေါ့ဒီ NLD အစိုးရကဒီကာလုံကိုမခေါ်ဘဲနဲ့အနာမိုင်းလုပ်ဖို့အတွက်အယတာအစိုးရလက်ရှိ NLD အစိုးရနေပြီးတော့ချင်းကလှုပ်ဆောင်နေတဲ့သဘောမျိုးဆိုလို့ရှိရင်ရောဒီအခုလက်ရှိဒီနေ့တွေ့တဲ့ပွဲမှာဆိုရင်ဥပမာအားဖြင့်အယတာအစိုးရကလူတွေကများတယ်လေဆိုတော့ဒီအပေါ်မှာကောတမရော်ဘက်ကဟိုအန်ဒီအစိုးရချင်းကပ်ပုံကိုသူကကျင်းနှမှုရှိနိုင်ပါမလား
အဲ့ဒါကတော့ကျင်းနှမှုရှိတယ်မရှိတယ်ဆိုတာကတစ်ပိုင်းတမရော်ဘက်ကနည်းတယ်များတယ်ဆိုတာတစ်ပိုင်းဒါပေမဲ့တကယ်တမ်းကသူ့လုပ်ပုံနဲ့သူရှိနေတာဗျအဲ့တော့2008အခြေခံဥပဒေအောက်မှာနိုင်ငံရေးလုပ်နေတယ်ဆိုတော့ရေကောက်ပွဲဝင်နေတယ်ဆိုရင်ကျွန်တော်တို့ရေကောက်ပွဲကတက်လာတဲ့အယတာအစိုးရအန်ဒီဖြစ်စီညီညီနဲ့ဒီဘယ်ပါတီဖြစ်စီနဲ့နောက်ဒီ2008အခြေခံဥပဒေအတော်ဒီပြဿနာကတက်နေရပုံမှန်လောက်တဲ့နေရာတစ်ခုအဲ့ဒါကာလုံမရှိတယ်ဗျအဲ့ဒါကိုကြော်လာမယ်ဆိုရင်ကျွန်တော်စစ်သက်မှုနယ်ကိုနည်းနည်းခက်လိမ့်မယ်လို့ပြောတော့ကျွန်တော်အဲ့လိုတိုင်းမြင်ပါ
တယ်တကယ်ကတော့ကျွန်တော်တို့နားလည်တာကကာလုံအစည်းအဝေးခေါ်တယ်ကာလုံအစည်းအဝေးကနေဆုံးဖြတ်ချက်တစ်ခုခုချရဆိုရင်တော့ဒါမဖြစ်မနေလောက်ကြမယ်ဆိုရင်အကောင့်ထယ်ပေါ်ကြမယ်ပေါ့နော်အစိုးရအနေနဲ့ရောတမတော်ကရောဆိုတဲ့သဘောမျိုးသဘောတဘာဝရှိတော့ဒီအခုဒီနေ့အစည်းအဝေးကဆုံးဖြတ်ချက်ချတာတွေကရောအဲ့ဒီလိုအကျိုးတရားမှုရှိမလားအဲ့လက်တွေ့မှာတကယ်အကျိုးရှိနိုင်မလား
ဒီနေ့စီဝေးရတော့ကျွန်တော်ဘာကြီးဆုံးဖြတ်တယ်လဲမဆုံးဖြတ်တယ်လဲကျွန်တော်မသိဘူးကျွန်တော်ဒူဝီကြီးခမတ်ကြီးရတော့ဒီနေ့ပြည်သူဆွေးနွေးမှုကနှိမ့်နိုင်မှုပဲဖြစ်နေမှာဗျာဆုံးဖြတ်ချက်ချတာမျိုးအဖြစ်နိုင်မှုဖြစ်မှာလေဒါပေမဲ့ကျွန်တော်တို့အမြင်ကပြောမစင်2008အခြေခံဥပဒေထဲမှာ2008အခြေခံဥပဒေနဲ့သွားမယ်ဆိုရင်ရေကောက်ပွဲကတက်လာတဲ့အရသာဆိုးရရေအဲအခြေခံဥပဒေ2008အခြေခံဥပဒေကအတော်ဒီပြေးထားရဲ့တက်ကေညီနိုင်စစ်ဆက်ဆွေးနွေးလို့ရတဲ့နေရာကာလုံနဲ့ဖြစ်တယ်။ဒီနေ့ဒီကာလုံကိုမခေါ်နိုင်သေးဘူးဆိုရင်တော့အရေးကောက်ပွဲတက်လာတဲ့အရသာဆိုးရနဲ့အခြေခံဥပဒေကအတော်ဒီရှိနေတဲ့တက်နေကြမှာစစ်ဆက်ညီနိုင်မှုဆိုတာတော့ခက်ခဲလိမ့်မယ်လို့ထင်ပါတယ်။တ
ော့မခေါ်နိုင်သေးတာကိုကတနည်းအားဖြင့်အဆင်ပြေမှုမရှိသေးဘူးဆိုတဲ့တော့တရံကိုပြနေတယ်ဆိုတဲ့သဘောလားခင်ဗျာ။
ဟုတ်ကဲ့အဲ့လိုပဲပြောလို့ရမယ်ထင်ပါတယ်အဲ့ဒါကတော့အစိုးရအယတာဆိုရနဲ့တက်ကြားထဲမှာပုံမှန်ဆက်ဆံရေးတည်းမရှိသေးဘူးလို့ပြောလို့ရမယ်ထင်လို့ပြောလို့ရမယ်လို့ထင်ပါတယ်ခင
်ဗျာမြန်မာအစိုးရရဲ့ထိပ်သီးအစည်းအဝေးကျင်းပတဲ့အပေါ်နိုင်ငံရေးနဲ့စီရေးအကဲခတ်ဦးမောင်စိုးကိုကိုဇော်ဝင်းလိုက်ကဆက်သွယ်ညဉ့်ဉန်းတင်ပြသွားတော့ပါရှင်